ပြင်းအား 9.3 ရဲ့ငလင်းကြောင့်လူပေါင်းအနည်းဆုံး225ဦးသေဆုံးပြီးဒါဇင်နဲ့ချီတဲ့အဆောက်အဦတွေပျို့ပြတ်သွားပြီးတဲ့နောက်မက္ကဆီကိုစီးရီးမြို့တော်အနီးပြည်နယ်တွေကအပြိုအပျက်တွေကြားထဲမှာအသက်မဖြေပဲကျန်ရစ်သူတွေကိုကယ်ဆယ်ရေးလှုပ်ရှားတွေကဗိုလ်ထုနေမှာရှာဖွေခဲ့ကြပါတယ်။အသက်ရှင်ကျန်ရစ်သူတွေတွေ့နိုင်မဲ့အလားအလားကုန်ဆုံးသွားတဲ့အထိမက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဆက်လက်ကြိုးပမ်းသွားမယ်လို့ပြည်ထောင်စုဝန်ကြီးမန်ဂူအယ်အိုဆီရီယိုချွန်ကဆိုပါတယ်။အင်္ဂါနေ့ကငလျင်လှုပ်ခတ်ပြီးမကြခင်မှာပဲရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအရသာတွေလည်းပါဝင်ကူညီခဲ့ကြပါတယ်။ငလျင်ရဲ့ဗဟိုဟာမက္ကဆီကိုစီးတီမြို့တော်ရဲ့အစ်တောင်ဘက်123ကီလိုမီတာမှာရှိတဲ့ပွဲဘလာကိုဗဟိုပြုနေကြတာဖြစ်ပါတယ်။မက္ကဆီကိုသမ္မတအန်ရီကေနိုင်တိုကအပြူအပြက်တွေအောက်မှာပိတ်မိနေတဲ့လူတွေရှိနေတယ်။ဒီလူတွေရဲ့စက်ကိုကယ်ထိုင်ဖို့အတွက်မိနစ်တိုင်းအရေးကြီးနေတယ်။ဒါဟာတိုင်းပြည်ရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့ဆိုပြီးသေဆုံးသူတွေအတွက်ဝန်ထမ်းမှုအထိမ်းအမှတ်သုံးရကြေညာထားပါတယ်။